မြန်မာနိုင်ငံနဲ့နေဆက်မျိုးဖြစ်တဲ့ထိုင်းနိုင်ငံမဲဆောက်မြို့မှာရှိနေတဲ့မြန်မာနိုင်ငံကရွှေပြောင်းအလုပ်သမားတသိန်းခွဲလောက်ကိုကိုဗစ်ရောဂါကာကွယ်ဆေးထိုးနိုင်နိုင်ခဲ့ပြီလို့အလုပ်သမားအရေးဆောင်ရွက်နေသူတွေကပြောပါတယ်။မြန်မာရွှေပြောင်းလုပ်သား
နိုင်ငံလုံးအနှံ့ကိုဗစ်ကရောဂါကာကွယ်ဆေးထိုးနှံပေးနိုင်ဖို့ရည်မှန်းထားရမှာတရားမဝင်အထောက်အထားမဲ့တွေကိုပါကိုဗစ်ကာကွယ်ဆေးကိုနေရာအနှံ့မှာလိုက်လံထိုးပေးနေပါတယ်။2020ခုနှစ်မှာထိုင်းမြန်မာနယ်စပ်တွေပြန်ဖွင့်ဖို့ရည်ရွယ်ထားတဲ့နယ်စပ်ကတက်ပြီနဲ့မဲဆောက်မြို့မှာလည်းဒီတိုင်းနီးပါးကိုကိုဗစ်ကာကွယ်ဆေးထိုးနှံဖို့တိုက်တွန်းလို့ဆိုနေပါတယ်။အခုဆိုရင်တက်ပြီနယ
မြန်မာအများစုပဲထိုးနှံနေတာမြက်တရားတော်တော်များများတွေ့နေရဘာဖြစ်လို့မြန်မာတွေကထက်ကြထိုးရလဲဆိုအကြောင်းနဲ့ဆက်ရှိတယ်နံပါတ်1ကတော့မိမိတို့ရဲ့မြန်မာတွေကန်ဆောင်ထားတဲ့စားစားတန်းတွေလက်မှတ်တွေတက်တန်းထိုးတဲ့အခါမှာအဲ့ဒီကိုဗစ်ထိုးနှံပြီးပြီးကြောင်းအထောက်ထားစာတွေမပြနိုင်တက်တန်းထိုးလို့မရဘူးတစ်ချက်နောက်ကလမ်းခီးအသွားလာဈေးသွားဈေးလွာပို့သွားဒီလာတွေမှာအဲ့ဒီကိုဗစ်ထိုးနှံပြီးကြောင်းမပြနိုင်ဘူးသူဒေသဆိုင်ရာရင်းရံပြီးရစ်ပြီးတော့ငွေညတောင်းခံနိုင
်မင်းဆောင်မျိုးမှာခံမှန်းချေမြန်မာ2သိန်းတဲ့မနေ့ရှိနေပါတယ်ကာကွယ်ဆေးမထုံးနှံသေးရတဲ့သူတွေကတော့မြို့ပြင်နဲ့ဝေးတဲ့နေရာတွေကစိုက်ခင်းကလူတွေတောင်ရော်တွေမှာလှုပ်လှုပ်ကြိုင်နေကြတဲ့သူတွေဖြစ်ကြပါတယ်ဒါပေမဲ့လည်းရက်ွက်လိုက်လိုက်လံထိုးပေးနေတဲ့အစီအစဉ်တွေလည်းလုပ်နေတာကြောင့်အများစုကတော့ကိုဗစ်ကာကွယ်ဆေးထိုးနိုင်ဖို့အခက်အခဲမရှိနိုင်ပါဘူးမင်းဆောင်မျိုးမှာလူစီကားတဲ့နေရာတွေမှာကိုဗစ်ကာကွယ်ဆေးထိုးပေးမှာဖြစ်ကြောင်းအသိပေးကြေညာထားတဲ့အတွက်ဘယ်နေရာဘယ်ဒေသဘယ်မြို့နယ်ကမဆိုလာသူတွေကာကွယ်ဆေးထိုးနိုင်ကြပါတယ်အထောက်ထားလည်းမလိုအပ်တာကြောင့်လူတိုင်းထိုးနှံခွင့်ရကြပါတယ်။မင်းဆောင်မြို့မှာရှိတဲ့အစ္စလမ်စာတင်ကျောင်းမှာလူ900လောက်ကာကွယ်ဆေးထိုးနှံခဲ့ကြသလိုတခြားမဲသမားဖော့ဖမြို့နယ်တွေမှာလည်းမြန်မာတွေကာကွယ်ဆေးထိုးနှံတာတွေရှိနေတယ်ဆိုပြီးပြည်ထောင်လုပ်ငန်းတွေလှုပ်ဆောင်နေတဲ့ကွန်မန်းမျိုးမြင့်ကလည်းပြောပါတယ်
။အထောက်ထားမရှိတဲ့မြန်မာနိုင်ငံသားတွေရောအထောက်ထားချင်းချင်းရှိမြန်မာနိုင်ငံသား900ကျော်သူတို့အဲ့ဒါသူပြအကျဉ်းမြောင်းနေတဲ့သူတို့ကကိုဗစ်ကာဝယ်ဆေးထိုးပေးတယ်လေ။ Sierra Escartini ကအမည်စားပေါ့
။ထိုင်းဆိုရကတနင်္ဂနွေလုံးနဲ့ကိုဗစ်ကာဝယ်ဆေးထိုးနှံပြီးစီးခဲ့ရင်မြန်မာပါဝင်နယ်စပ်တွေကိုပြန်ဖွင့်ဖို့ရည်မှန်းထားပါတယ်။စုစုပေါင်းကိုဗစ်အတည်ပြုလူနာ 28,000 ကျော်ရှိနေတဲ့ထိုင်းနိုင်ငံမှာကာယောဂါကာကွယ်ဆေးနေရာနဲ့ထိုးပေးနေတာကြောင့်နေ့စဉ်အတည်ပြုလူနာအရေးအတွက်လည်းတိတိအသာကျဆင်းသွားပြီးဒီနေ့နိုဝင်ဘာလ23ရက်နေ့အင်္ဂါနေ့မှာအတည်ပြုလူနာ9000ကျော်သာရှိပါတယ်။အခုလိုမျိုးကူးစက်မှုတွေကျလာတဲ့အတွက်ထိုင်းအစိုးရကနိုင်ငံတကာခီးသွွားတွေကိုပြန်လည်ဖိတ်ခေါ်နေပြီးနေဆက်စီးပွားရေးပြန်ဖွင့်နိုင်ဖို့လည်းစီစဉ်နေပါတယ်ရှင်။